ရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ရမှာတိတာထင်ရှားတဲ့တိုးတက်မှုတွေအခုထက်ပိုမြင်ရဖို့လိုနေတယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ဝင်တဦးကပြောပါတယ်။ကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့ကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုထိထိရောက်ရောက်အကောင့်ထည့်ဖော်ဖို့အစဉ်မပြတ်တိုက်တွန်းနေခဲ့တာပါ။ဆက်သွယ်မေးမြန်းထားတဲ့မတ်ခင်ဖြူထွေးကအပြည့်အစုံတင်ပြပါမယ်။
ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဒုက္ခတွေတိမ့်တဲ့ချီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့နောက်ဆက်တွဲအခြေအနေတွေကိုကင်တွယ်ဖြေရှင်းနိုင်ဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကအပြည့်သက်အကြံပြုချက်အစီရင်ခံစာကိုပြီးခဲ့တဲ့နှစ်ဩဂတ်လကတင်သွင်းခဲ့တာကြောင့်အခုဆိုရင်တနည်းနည်းပါရှိလာခဲ့ပါပြီ။အစိုးရအနေနဲ့ကော်မရှင်ရဲ့အကြံပြုချက်တွေကိုဘလောက်ထိအကောင့်ထည့်ဖော်နိုင်ခဲ့ပါပြီလဲ။အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးဝင်းလွင်ကတော့အပြုသဘောဆောင်တဲ့တိုးတက်မှုတွေအခုချက်ပို့ပြီးတော့တွင်းနေရဖို့လိုအပ်တယ်လို့ပြောပါတယ်
။ဒီရုပ်ပိုင်းဆိုင်ရာမှာလည်းတိုးတက်မှုတွေရှိတယ်။အဲ့တော့ဘာမှမဖြစ်တာလဲဆိုတော့တိုးတက်မှုကိုတော့ကျွန်တော်ကတော့ရှာကြံပြီးတော့အကောင့်မြင်တဲ့ဘက်ကကြည့်မယ်ဆိုရင်တော့ပုံစံကြီးကတိုးတက်မှုရှိတယ်။သို့တော့တီးတဲ့ပို့ပြီးတိုးတက်မှုစင်မြန်လုံးလိုအပ်ပါတယ်လို့ကျွန်တော်အဲ့လိုညင်ပါတယ်။အတိုင်းဝိုင်းနှစ်ခုစလုံးပါပဲ။သူတို့လက်တွေ့မျက်တွေ့ခံစားရမယ်ခံစားမှုတွေကပြည်ပြည်ပြည်ပေါ်ထွက်မလာတဲ့အပေါ်မှာသူတို့ယုံကြည်မှုတွေပါနေတာရှိတယ်။ဥပမာနန်းနေဆောင်နေတာတွေ့ရတယ်ဗျာ။မျိုးဟာစစ်တွေမျိုးကြီးဆိုရင်လည်းတော်တော်လေးကိုသူတို့ပြည်ပြမှုတွေလုပ်နေတာကျွန်တော်တို့တွေ့ရတယ်။ကျွန်တော်တို့မော်တော်ထိဟယ်လီကော်ပတာနဲ့တွားခဲ့တာတွေရှိတယ်။လမ်းတွေပါလေဖောက်နေရပါလေတွေ့ရတယ်။ဟိုစခန်းတွေပါလေလည်းကျွန်တော်တို့တွေ့ကြရတယ်။ဒါရုပ်ပိုင်းဆိုင်ရာမှာတော့တစုံတရာဟိုအရင်ကနဲ့ဆိုင်ရင်တိုးတက်မှုတွေရှိတော့ညာလည်းပဲ။တကယ်ကြရကြချင်းလူသားများရဲ့ရမိုင်ခွင့်များနဲ့ပတ်သက်ပြီးရှိရင်လည်းရှိနေမယ်ဥပမာဆိုရင်ကျွန်တော်သိရတာတွေကလေတချို့ဟိုဒီမှတ်ပုံတွေတွေကရသွားတဲ့ပုံစံတွေရှိတယ်အဲ့လိုဟာတွေကပေါ်လွင်လာဘူးလေအဲ့တော့လူသားဒီကြတဲ့ဟိုခံစားမှုမှာအကျိုးလေးတွေဟာပေါ်လွင်လာတဲ့အပေါ်မှာဒုစရိုက်မှုတည်ဆောက်တဲ့အပိုင်းမှာလည်းအားနည်းနေဖြစ်တယ်ဆိုကျွန်တော်တို့အဲ့လိုမြင်နေခင်ဗျာ
ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့ကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုထိရောက်ရောက်အောင်ထည့်ဖော်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝန်ကလည်းမြန်မာဆွေရကိုတိုက်တွန်းနေတာပါလက်ရှိအချိန်မှာတော့တိုးတက်မှုမရှိဘူးဆိုပြီးတော့လည်းဝေဖန်နေတာပါဇူလိုင်လ၄ရက်ပုံထူးနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့38ကြိမ်မြောက်လူခွင့်ရေးကောင်စီညီလာခံမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးစေဒ်အယ်ဟူစိန်ကရခိုင်ပြည်နယ်မှာခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေဆက်ရှိနေပြီးတော့ဒုက္ခသည်တွေထောင်ထဲကြီးဆက်ပြီးထွက်ပြေးနေရဆဲဖြစ်တယ်ဆိုပြီးထောက်ပြပြောဆိုခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ရင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအခြားတရားဝင်သဘောတူညီမှုရယူထားပေမဲ့လည်းအခုအချိန်အထိနှစ်နိုင်ငံဒုက္ခသည်ပြန်ပို့ရေးအစီအစဉ်နဲ့နေရပြန်နိုင်တဲ့ဒုက္ခသည်တဦးတယောက်မှမရှိသေးဘူးလို့လူခွင့်ရေးမဟာမင်းကြီးကဝေဖန်ခဲ့ပါတယ်။ဒုက္ခတဲ့နေရပြန်ရေးအစီအစဉ်နောက်နေနေတဲ့အပေါ်မှာဦးဝင်းလွင်ကတော့အခုလိုပြောပါတယ
်။ factor တွေကအများကြီးရှိတယ်ပေါ့နော်။နိုင်ငံသဘောတူညီချက်ရှိထားပြီးမြင်လဲလက်တွေ့အကောင့်ထည့်ဖို့ပုံမှန်မှာအားနည်းနေတယ်။အဲ့တော့ပြန်လာတဲ့လူတွေမရှိတဲ့အပေါ်မှာကြာနေတဲ့လူတွေကလည်းသူတို့အနေနဲ့နေရတာလည်းအပေါ်မှာလားနည်းနည်းဘလုံးကြုံတာရှိမယ်။အားငယ်စိတ်တွေရှိမယ်။ဟိုဘက်မှာရောက်နေတဲ့သူတို့ဆွေမျိုးတွေကလည်းသူတို့ကိုဟိုခေါ်တာတွေပါလေရှိနေမယ်ဒါကကျွန်တော်တို့အတိအကျတော့မသိဘူး။သို့တော့ဟိုလက်တွေ့မှာကဟိုပုံချက်ချင်းနဲ့ဟိုဘက်ရောက်သွားတဲ့လူတွေကဒီဘက်ကိုပြန်မလာသေးတဲ့ဟိုအချင်းအချင်းကပါသူတို့အတွက်ဟိုဒီမှာနေထိုင်ရတာမှာသူတို့အတွက်ဟိုမလုံခြုံတဲ့စိတ်ကလေးတွေပေါ်ပေါက်နေတယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါကြောင့်ပဲလို့ကျွန်တော်ထင်ပါတ
ယ်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့မြန်မာအစိုးရပေါ်ဖိအားတွေကတော့တနည်းတခြားထိုးလာနေတာပါဒီလ23ရက်ကုလသမဂ္ဂလူ့ရည်ကောင်စီမှတကပိတ်ဆွေးနွေးပွဲကျင်းပတဲ့အခါမှာမြန်မာရေးကိုထည့်သွင်းဆွေးနွေးဖို့ရှိတယ်လို့ရခိုင်ပြည်နယ်တွင်းဖြစ်ပွားခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုထိရောက်ရောက်အရေးယူနိုင်ဖို့အတွက်နိုင်ငံကပြည်မှုဆိုင်ရာခုံရုပ် ICC မှစုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့အထိတိုက်တွန်းတောင်းဆိုမှုတွေလည်းတိုးလာနေတာပါမြန်မာဆွေးရကတော့ဒီလိုဆောင်ရွက်မှုတွေကိုလက်ခံမှာမဟုတ်ကြောင်းတုံ့ပြန်ထားပါတယ်မြန်မာဆွေးရအနေနဲ့ကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖို့ဆောင်ရွက်နေပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့လည်းပူးပေါင်းဆောင်ရွက်နေတဲ့အကြောင်းနဲ့ဒုက္ခသည်တွေပြန်လည်လက်ခံဖို့ကိုလည်းသူတို့ဘက်ကအစဉ်သင့်ပြင်ထားပြီးဖြစ်တဲ့အကြောင်းပြောဆိုထားပါရဲ့ရှင်